မဆုမမရှင်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုတဲ့နှစ်တရားပြည့်အထိမ်းအမှတ်မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့ဒီကနေ့ဆွေးနွေးကြတဲ့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးနဲ့နိုင်ငံရေးဖြစ်စဉ်တွေအကြောင်းသတင်းဝိုင်းကိုပြောပြပေးပါမယ်ဟုတ်ပါတယ်2020ပြည့်နှစ်ဒီလဩဂုတ်လဟာအမေရိကန်ပြည်ထောင်စုမှာဖွဲ့စည်းပုံအခြေခံဥပဒေကို19ချိန်မြောက်ပြင်ဆင်ပြီးအမျိုးသမီးတွေမဲပေးပိုင်ခွင့်ကိုခွင့်ပြုပေးခဲ့တဲ့1920ပြည့်နှစ်ကနေစလို့နှစ်ပေါင်း100တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်နှစ်100ပြည့်အထိမ်းအမှတ်ဒီကနေ့ဩဂုတ်လ14ရက်နေ့မှာတော့မြန်မာနိုင်ငံရဲ့အမျိုးသမီးများအခွင့်အရေးများတဲ့နိုင်ငံရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့စကားဝိုင်းကျင်းပခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရရှိရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြရသလိုမြန်မာနိုင်ငံတွင်းမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးအခမ်းအနားမှာပါဝင်ခွင့်ရရေးကလည်းအခုအချိန်ထိစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းအဓိကဆွေးနွေးဖြစ်ခဲ့ပါတယ်လို့ဒီစကားဝိုင်းမှာဥဆောင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့ Triangle Woman အဖွဲ့တည်ထောင်သူမက်ခေလေးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီအမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဟို19 Amendment ပေါ့အမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်ဖွဲ့စည်းပုံအခြေခံဒီပြင်ဆင်တဲ့19ချိန်မှောင်ပြင်ဆင်မှုနှစ်တရာပြည့်ပေါ့နော်ကျမတို့ကစိန်ခေါ်ချက်တွေမှာမတူဘူးပေါ့နော်ဟိုနိုင်ငံရေးမှာပါဝင်ဖို့ဂွင်းရဖို့အတွက်ကိုခေတ်စနစ်အရအခုကအရင်အထက်တော့ကျမတို့အများကြီးပါဝင်ခွင့်ရတယ်ဒါပေမဲ့ဒါအမျိုးသမီးတွေရဲ့တောင်းဆိုမှုတွေပြောင်းလဲလာတဲ့အခြေအနေကမဖြစ်မနေပေါ့နော်မတက်မတာနဲ့ပေးလိုက်ရတဲ့အနေအထားမျိုးမဟုတ်ပဲတကယ်အဓိပ္ပာယ်ရှိတဲ့ပါဝင်မှုဖြစ်ဖို့အတွက်အမျိုးသမီးတွေရဲ့ဆွေးနွေးချက်အယူအဆစိတ်ကူးတွေကိုတကယ်ထည့်သွင်းအသုံးပြုတဲ့ဖြစ်စဉ်ဖြစ်ဖို့တော့အများကြီးကြိုးစားအောင်ပဲဆိုတော့တို့ကျွန်တော်တို့ခြုံပြီးတော့ဆွေးနွေးဖြစ်ပါတယ်
နိုင်ငံရေးဖြစ်စဉ်တွေနိုင်ငံရဲ့အပြောင်းအလဲပေါ်ဆောင်မှုတွေနဲ့အရေးကြီးတဲ့အခမ်းအနားတွေမှာတိုင်းရင်းဒေသကအမျိုးသမီးတွေပူးပေါင်းပါဝင်ခွင့်ရရေးကအရေးကြီးတဲ့အကြောင်းသကဝိုင်းမှာဥဆောင်ဆွေးနွေးခဲ့သူတဦးလည်းဖြစ်တဲ့ကချင်ပြည်နယ်အမျိုးသမီးများကိုရက်ကဒေါ်နန်ပူကလည်း VOE ကိုပြောပါတယ
်အိုင်းနာဒေသမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်ခွင့်နဲ့မဲပေးတာနဲ့ပတ်သက်တာကြီးပြီးတော့မဲဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှအမျိုးသမီးတွေရဲ့အခွင့်အရေးချုပ်ချုံးတာတွေကိုကျွန်တော်ဆွေးနွေးခဲ့တာအမျိုးသမီးဆိုတဲ့အခါမှာအမျိုးသမီးတွေကနိုင်ငံရေးမှာပါဝင်ခွင့်ဆိုတဲ့နေရာမှာတွတ်တော်တဲ့မှာအမျိုးသမီးတွေနည်းနည်းပါဝင်မှသာလေနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့အရေးကိစ္စကိုအဲ့ဒီအမျိုးသမီးတွေကလုံဆောင်လာမယ်ဆိုတာရဲ့ပြီးတော့အမျိုးသမီးတွေကမဲပေးဖို့ရအတွက်ဒီမဲပေးဖို့ရအတွက်မဲချင်းဆက်ရှိဖို့ရအတွက်ဆိုတဲ့ဒီအမျိုးသမီးပါဝင်မှုကြီးညလာမယ်အမျိုးသမီးတွေရဲ့အရေးကိစ္စတွေလည်းပုံတော့လုံဆောင်ပေးနိုင်မှုရှိလာမယ်
နိုင်ငံရဲ့စနစ်မူဝါဒတွေကိုဖော်ဆောင်ဥဆောင်ပေးမဲ့အုပ်ချုပ်မှုစနစ်အပြောင်းအလဲမှာအရေးကြီးတဲ့ရွေးကောက်ပွဲတွေမှာအမျိုးသမီးတွေဒီနာမကမတန်ဆွမ်းတွေအပါအဝင်အားလုံးတန်းတူပူးပေါင်းပါဝင်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစနစ်ကြတဲ့အစီအမံတွေဆောင်ရွက်ပေးပါလို့ဥဆောင်ဆွေးနွေးသူတဦးဖြစ်တဲ့ရောင်ကြီးတစ်အဖွဲ့တည်ထောင်သူမက်ခင်လာကစကဝိုင်းမှာအခုလိုဆွေးနွေးပါတယ်အ
ဓိကပထမအဆုံးဒီရွေးကောက်ပွဲမှာအမျိုးသမီးတွေမဲပေးဖို့ဆိုလို့ရှိရင်ပထမဆုံးအဆင့်ကမဲဆေးမှာပါဖို့ပါမယ်။ဒီရွေးကောက်ပွဲကိုကျွန်တော်တို့တိုင်းတာသတ်မှတ်တဲ့အခါမှာအလုံးပါဝင်ဆိုတာနဲ့ကျွန်တော်တို့အချက်တစ်ချက်ဖြစ်တယ်။ဆိုတော့ဒီအချက်တစ်ချက်မှာအခုဆိုကိုကျွန်တော်တို့မတန်ဆွမ်းတဲ့လူတွေကိုယ်စားလောင်းဝင်ပြန်ရတာအရာအရန်ကောက်တဲ့အခါမဲပေးခွင့်မဆုံးချောင်းသူတို့ပဲနဲ့အောင်မဲရုံဘယ်လိုမလဲ။ဟိုကိုဗစ်နဲ့ဆိုကျွန်တော်တို့ကျွန်တော်တို့အများကြီးစီစဉ်ပေးစီရတော့ဆိုတော့အဲ့ဟာအရန်အရေးကြီးပါတယ်။ကျွန်တော်တို့က all inclusive လို့ခေါ်တဲ့ design ပါဝင်မှုဆိုတဲ့ stand သတ်မှတ်ချက်ကဒါနိုင်ငံတော်ကဘယ်လောက်ထိလုပ်ပေးမလဲဒီတိုင်းသားဒေသလူတွေစကားဘာသာစကားလည်းနှမ်းမိအောင်ဒီဟာလည်းနော်ဒီမဲပေးခွင့်မဆုံးချောင်းဘယ်လိုလုပ်မလဲဆိုတဲ့အစီအမံတွေကအရန်အရေးကြီးပါတယ်။
အမျိုးသမီးတွေကိုမဲပေးပိုင်ခွင့်ခွင့်ပြုပေးခဲ့တဲ့နှစ်ပေါင်း100တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်စကားဝိုင်းမှာအထူးသဖြင့်အမေရိကန်အမျိုးသမီးတွေတန်းတူညီမျှမဲပေးပိုင်ခွင့်အခွင့်အရေးတောင်းဆိုခဲ့ကြတဲ့အကြောင်းအမေရိကန်တန်ရုံတာဝန်ရှိတဲ့သူတွေဘက်ကလည်းမိတ်ဆက်ပါဝင်ဆွေးနွေးခဲ့ပါတယ်အမျိုးသမီးရှေ့ဆောင်ရဲဝင်းဦးဆောင်သူမလွေအင်းအောင်ကစီစဉ်တင်ဆက်ပေးခဲ့တဲ့ဒီအမျိုးသမီးရဲ့လှူရှားသူတွေရဲ့စကားဝိုင်းကိုတော့ရန်ကုန်အမေရိကန်စင်တာနဲ့ Jefferson Center မန္တလေးတို့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာ page ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆုမမ